စကိုင်းတိုင်းထဲမှာပဲမိဘေးတင်လို့နေစီရမဲ့ဖြစ်နေသူတွေအတွက်တဲအိမ်တွေကိုပြန်လည်တိဆောက်ပေးနေကြတာမှာနေမြေအခြေအနေကုန်ကျစရိတ်တွေကြောင့်ကူညီပေးနေသူတွေအခက်တွေ့နေကြပါတယ်။မိဘေးတင်ပြည်သူတွေအတွက်တဲအိမ်ဆောက်လုပ်ပေးနေတဲ့အခြေအနေသတင်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကပြောပြထားပါတယ်ရှင်။
စကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်တိုက်ပွဲတွေကြောင့်ရွာလုံးကျွန်းနီးပါးနေရစွန့်ခွာထွက်ပြေးနေရသူတွေတစားတဲ့တစားပုံမှုများပြားနေပါတယ်စစ်ကောင်စီဘက်ကရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်နေအိမ်မီးရှို့ခံရလို့နေစရာလုံးဝမရှိတော့တဲ့သူတွေအတွက်အလူရှင်တွေရဲ့ကိုစား SNC မီးဘေးစစ်ဘေးပညာရေးကူညီစောင့်ရှောက်ရေးအဖွဲ့ကတဲအိမ်တလုံးကိုကြက်နှစ်သိန်းဝန်းကျင်နဲ့ဆောက်လုပ်ပေးနေတာပါအစပိုင်းမှာဆောက်လုပ်ပေးရမယ့်တဲအိမ်65လုံးသာမှန်းထားခဲ့ပေမဲ့အခုချိန်မှာတော့ရာနဲ့ချီတဲအိမ်ဆောက်ရမယ့်အနေအထားတွေရှိနေတယ်လို့အဖွဲ့တာဝန်ခံကပြောပါတယ်နယ်မြေတွင်းကလက်နက်ကင်ပြိပကတွေကြောင့်လည်းအဖက်ဖက်မှာအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်း SNC တာဝန်ခံကိုစိုးမိုးအောင်ကပြောပါတယ
်ကျွန်တော်လည်းပြောလို့နည်းနည်းတော့အနေများတယ်ကိုကအနေများပေမဲ့တော့အခုလက်ရှိဒီဘာဒီဘာသားတွေပေါ့နော်ဆန္ဒနေရတာကကိုယ့်ရဲ့အချိန်ပို့သို့လေကျွန်တော်တို့ဆိုတာကဒီလိုနေလို့ရတယ်ဒီလိုမှဆိုရင်တော့တော်တော်ကအိပ်ကြနေရတော့မရှိတဲ့နေသားတွေဖြစ်မှာတော့ကျွန်တော်တို့လည်းမနေကြဘူးပြဒီလိုကြီးကြောက်နေလို့ဒါတွေကဖြစ်လာမှလည်းမဟုတ်ဘူးပုံစံပဲဒုက္ခရောက်နေမှာအဲဒါတော့ကျွန်တော်တို့အနေနဲ့ကတော့ဒီရက်ကတော့ကျွန်တော်တို့ကူညီတရားလို့သူတို့ဆင်ပြေသွားရင်ကျွန်တော်တို့ဆင်ပြေရတယ်ဒီလိုပဲကြ
တဲအိမ်တွေကိုကူညီသူတွေကအခမဲ့ဆောက်ပေးကြတာပါကျွေးမွေးစရိတ်နဲ့ပစ္စည်းဝယ်စရိတ်တဲယူပိုးဆောင်ကတွေဈေးတက်လာလို့အရင်ကတဲအိမ်တစ်လုံးအတွဲကုန်ကျစရိတ်နှစ်သိန်းကနေအခု2,300အဖြစ်ပြောင်းလဲသတ်မှတ်ထားရပါတယ်အလူရှင်တွေရဲ့အကူအညီနဲ့ဆယ်ရက်အတွင်းမှာတဲအိမ်ပေါင်း80ကျော်ဆောက်လုပ်ပေးနိုင်ခဲ့တယ်လို့ပြောပါတယ်အခုတိဆောက်ပေးနေတဲ့ရွာတွေတဲစစ်ကြောင်းနောက်ပြန်ဆုတ်တာရှိပေမဲ့အဲ့ဒီစစ်ကြောင်းတွေပြန်လာမှာကိုတော့ဒေသခံတွေစိုးရိမ်နေကြဆဲရှိပါတယ်နေစရာလုံးဝမရှိကြသူတွေကိုဦးစားပေးနေရာချထားပြီးတချို့ကလည်းဘုံကြီးเจ้าနဲ့တော်ထဲမှာဖြစ်တယ်လို့နေနေကြရတယ်လို့အကူအညီပေးသူတွေကပြောပါတယ
်ကျွန်တော်တို့ဒါအခုလုံနေတဲ့နေသားမှာလားမအားလုံးတော့အဆင်မပြေနေကြဘူးပေါ့နော်တကယ်တမ်းပြောမှဆိုတော့တော့အိမ်မရှိရဲ့တက်စာရင်အိမ်ရှိရဲ့သူကလည်းနည်းနည်းတော်ပြီးတာပေါ့နော်ကျွန်တော်ကအားထောက်အားသာသူ့ပေါင်းလာတော့ကူညီကြမယ်ဆိုရင်ဒါအားလုံးဆန္ဒနေရတဲ့ဒုက္ခတွေဒီခုမိမိချင်းရတဲ့ပြည်သူတွေကလည်းအနည်းဆုံးတော့ဒါအထောက်အကူတော့ပြုမှာပါဗျ
။စကိုင်းတိုင်းတပင်းမြို့နယ်တဲကကြေးရွာပေါင်း15ရွာနဲ့ရေဦးမြို့နယ်တဲကကြေးရွာ9ရွာမှာဒီဇင်ဘာလထဲနေအိမ်မီးရှို့ခံရလို့နေစရာအပြင်စားစရာကိုအကူအညီလိုအပ်နေတဲ့သူတွေအတော်လေးများနေတဲ့အကြောင်းအကူအညီပေးသူတွေကပြောပါတယ်။အဲ့ဒီအထက်မှာတက်ကြီးရွယ်ဦးတွေနဲ့ကျမ်းမာရေးမကောင်းသူတွေကလေးတငယ်တွေလည်းပါဝင်တယ်လို့သူတို့ကပြောပါတယ်။စကိုင်းတိုင်းကမြို့နယ်တစ်ခုမှာရွာပေါင်း15ရွာလောက်ရှိပြီးမြို့နယ်တွေကလည်းအတော်များတဲ့အတွက်အကူအညီလိုအပ်နေတဲ့ရွာပေါင်းကရာခိုင်နှုန်းအထက်မှာရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ။